ဆရာတော်ဦးသူမင်္ဂလာဖေဟာဒီမြန်မာနိုင်ငံထဲမှာဟာဒီယဟန်တန်ဃာတချို့ရဲ့ဒီပြုမှုပြောဆိုမှုတွေပါဝင်ပတ်သက်မှုတွေကြောင့်ဒီလူတစ်ဖွဲ့နဲ့တစ်ဖွဲ့ကြားပြီးတော့တူးချင်းအချင်းချင်းကြားမှာလဲသွေးကွဲပြီးတော့ခိုက်ရန်ဒေါသဖြစ်တာအခုဆိုရင်ဒီယုံပြင်ကနာအမှုခင်းနေဖြစ်ရတဲ့အထိဖြစ်လာတာတွေကိုဒီစိတ်မကောင်းပွဲမြင်နေရတာပေါ့နော်ဖေဟာအဲ့လိုပြုမှုတဲ့တန်ဃာတော်တွေနဲ့ပတ်သက်ပြီးတော့ဘုရားကညွှန်ကြားခဲ့တဲ့အထိမှာဘာသာတရားအရာကန့်သက်ထားတာဘလို့အပြစ်မျိုးအထိကြီးလေတယ်ဆိုတာမျိုးပြဋ္ဌာန်းထားတာမျိုးရှိပါသလားဖေဟာ
အဘာတရားမှာတော့ဦးဇင်းတို့ခြေခံ၅ပါးသီလမှာကျန်တဲ့စကားမပြောရဘူး။နောက်ဂုံးတိုက်တဲ့စကားမပြောရဘူး။စိန်ချင်းပေါ်ပြတဲ့စကားမပြောရဘူးဆိုတော့ပါပြီးသား။ဘုရားရှင်ရဲ့သားတော်တွေနေနေရတော့ဘုရားရဲ့အဆုံးအမတိုင်းနေကြမယ်ဆိုရင်နော်ဒီပြဿနာတွေဖြစ်လာစရာမရှိဘူးပေါ့။ကိုယ်အဆုံးအမကိုတော်တော်များများကလစ်လူရှုနေကြလို့သားလေးလို့ဖြစ်တာ။အဲ့တော့ကုသိုလ်တရားနဲ့အကုသိုလ်တရားကိုပဲခွဲပြီးတော့ပြောရမှာပေါ့နော်
။တင်ပါဘူး။
အခုလိုပုံစံနေပြောဆိုနေကြတာကတော့အကုသိုလ်တရားတွေတိုးပွားလာပြီးတော့ကိုယ့်ပြည်သူပြည်သားတွေလည်းအကုန်လုံးအကုသိုလ်တွေပဲဖြစ်နေကြတာပဲအဲ့တော့ဆုံးရှုံးမှုတွေပို့ပြီးတော့များတယ်ပေါ့နော်ဦးဇင်းတို့အနေနဲ့ကတော့ဒီလိုတွေမဖြစ်စေချင်ပါဘူးနှစ်ဖက်အလုံးကဟိုဘုရားရှင်ရဲ့အဆုံးအမကိုတကယ်နားထောင်ကြမယ်ဆိုရင်အားလုံးငြင်းငြင်းချမ်းချမ်းနဲ့ညီညီညွတ်ညွတ်ဖြစ်ကြဖို့ပဲရှိပါလေဝိနည်းပညာချက်တွေမှာတော့ဦးဇင်းတို့စကားနဲ့ပတ်သက်လို့ယဟန်တော်များအထူးသတိထားပြီးတော့သင်ခြင်းပြီးတော့ပြောဆိုနေခိုင်ကြဖို့ဒါအမြဲတမ်းဆုံးမထားတာဘုရားရဲ့ဆုံးမမှာရှိပြီးသားပါ
တယ်မဖေ။အဲ့တော့အခုတန်ဃာတွေကအဲ့လိုပြုမှုပြောဆိုနေတဲ့အတွက်ခုလိုအမှုအခင်းဖြစ်တာအပြင်တစ်ဖက်နဲ့တစ်ဖက်အခုအမုန်းမှန်နေဖွဲ့နေကြတာပေါ့နော်။အဲ့လိုပြုမှုတွေပြုလုပ်တဲ့အတွက်သာသနာအတွက်ဘလောက်အန္တရာယ်ကြီးတယ်လို့များဘုံဘုံသတ်မှတ်ချင်ပါလဲဗျာ
။ဒါဆိုဗျာရှင်ရဲ့သာသနာအတွက်ကတော့တိတ်ထူးဆိုပြီးပြဿနာဖြစ်စရာမရှိပါဘူး။သာသနာကတော့ဒါဆိုဗျာအဆုံးမစင်ကြယ်ပြီးသားတန်ရှင်းပြီးသားဘယ်သူမှလည်းနောက်ဆက်လို့မရဘူးဖြည့်ဆည်းလို့လည်းမရဘူးဒါပေမဲ့ကိုယ်ွယ်စည်းကပ်သူတွေမှာအခုကဗျာရှင်ရဲ့အဆုံးအမပေါ်မှာယုံကြည်စွာလိုက်နာကျင့်သုံးမှုနည်းလာတာနဲ့အပြင်သာသနာကိုယ်ွယ်သူတွေဆုပ်ယုပ်လာတာသာသနာကတော့ဆုပ်ယုပ်လာတာမဟုတ်ဘူးသာသနာကိုကိုယ်ွယ်တဲ့သူတွေအတွက်နှိမ်မွန်းစရာဆုံးချုံးစရာဆင်းရဲစရာပင်ပန်းစရာတွေဖြစ်လာတာပေါ့နော်အခုကဘုရုဇဉ်လူသားတွေကလောဘဒေါသမောဟရှိကြတယ်မာမာနရှိကြတယ်သူမနဲ့ငါမနဲ့ပြန်လန်တွက်ကပ်ပြီးတော့ညဉ့်ညင်းညူစုချင်းစောင်းမြောင်းချင်းပုတ်ခတ်ချင်းတိုက်ခိုက်ချင်းဆိုတာတွေကဒါပုရုဇဉ်တိုင်းပြုနေကြတဲ့အမှုကိစ္စတွေပေါ့အဲ့တော့သာသနာသာသနာလို့ပြောတော့သာသနာဆိုတာမြတ်စွာဘုရားရဲ့အဆုံးအမဘုရားရှင်ရဲ့အဆုံးအမကတော့ထုတ်ယုတ်သွားစရာပြစ်ပြားစွာသွားစရာအကြောင်းမရှိဘူးဘယ်သူမှလည်းဖျက်လို့မရဘူးဘယ်သူမှလည်းနှောက်ယှက်လို့မရဘူ
းမှန်ပါဗျာမြန်မာနိုင်ငံထဲမှာပေါ့နော်အခုလိုဒီမိုကရေစီစနစ်ကိုဥတီသွားနေတဲ့အချိန်မျိုးမှာမှအခုလိုအခြေအနေတွေပေါ်ပေါက်လာတာဟာဘာကြောင့်လို့များဖုံဖုံမှတ်ချက်ပြုကြမှာလဲဖေဟာ
။အင်းအနေနဲ့တော့ပြောချင်တာတော့အခုတစ်ဖက်ကလည်းသူတို့ရဲ့ယက်တီမှုအာနာပြန်လဲရရှိရေးအတွက်နီလန်မျိုးစုံတုံးပြီးတော့ပေါ့လေအခုတော့ဆိုရင်ဘာသာရေးကိုခုလုံးလုပ်ပြီးတော့များစွာထိုးနဲ့တိုက်ခိုက်လာတာဒီဟာသူတို့ရဲ့ကိုကျိုးကိုကြည့်ပြီးတော့ရွတ်ဆောင်နေကြတာပေါ့အမတန်အမြင်ကျင်းတဲ့သဘောထားသေးသိတဲ့ပုံကိုယ်ရဲ့ဆောင်ရွက်ချက
်တင်ပါဗျာဒီဖြစ်ရက်တွေအကြောင်းဒီဘာသာတရားတွေမကဘဲနဲ့ကဘာမှာပါနိုင်ငံရဲ့ပုံရိပ်ကမကောင်းဖြစ်လာတာပေါ့နော်ဘာသာရေးနဲ့ဆက်ဆက်ပြီးတော့ဖြစ်လာတဲ့မကောင်းတဲ့ပုံရိပ်ဟာပြည်သူပြည်သားတွေရဲ့လူမှုဘဝတွေကိုပါထိခိုက်လာတယ်ဆိုတဲ့အခါကျတော့ဒီနိုင်ငံရေးနဲ့ဘာသာရေးဆက်ဆက်မှုဟာဘလောက်ထိအရေးကြီးတယ်လို့ထင်ပါလဲဘုံဘလို့များသတိပေးမိန့်ကြားချင်ပါလဲဗျာ
မြန်မာနိုင်ငံဟာနိုင်ငံနိုင်ငံသားတွေရောနိုင်ငံအနေနဲ့ရောအလုံးပဲမျက်နာခဲ့ပြီးဆုံးရှုံးခဲ့ပြီးပျက်စီးခဲ့ပါပြီ။ကမ္ဘာအလယ်မှာလည်းတော်တော်ကြီးကိုတိတ်ခါကြနေပါပြီ။အဲတော့တစ်ဖက်လုံးအနေနဲ့ဦးစင်းကတော့အပြန်လန်နှုတ်လန်ထိုးနေကြမဲ့အစားအကျိုးရှိမဲ့အလုပ်တွေကိုပူးပေါင်းပြီးတော့ဆောင်ရွက်ကြမှနိုင်ငံကိုကယ်တင်လို့ရမယ်။တကယ်တော့အခုချိန်ကနိုင်ငံကတော်တော်ကြီးကိုဖြတ်တဲတွေကိုရောက်နေတယ်။ပျက်စီးမဲ့ဘက်ကိုရောက်နေတယ်ပေါ့နော်။အခုချိန်ဆိုရင်ဒါဒီလိုဒီသားတွေလည်းအလွန်ကြက်တဲနေပါပြီ။အဲ့တော့ဘာသာရေးကောင်းဆောင်တွေနေနေရဘာသာရေးအသည့်အမြင်လေးနှစ်ဖက်စလုံးပွားများပြီးတော့ထိမ့်သိမ့်ပြီးတော့နိုင်ငံအကျိုးကိုရှေ့ကနေဆောင်ရွက်နိုင်ကြရင်ပို့ပြီးတော့တင့်တော်မယ်လို့ဦးစင်းကတော့ဒီလိုလေးထင်ပါတယ်။မြန်မာနိုင်ငံကအဓိကအားဖြင့်လိုအပ်နေတာကမြန်မာနိုင်ငံကိုအကျိုးပြုမဲ့တကယ်စစ်မှန်တဲ့အခြေခံဥပဒေတစ်ခုလိုအပ်တယ်။စစ်မှန်တဲ့ဥပဒေပေါ့နိုင်ငံသားနဲ့နိုင်ငံကိုထိမ့်သိမ့်အကျိုးပြုအကျိုးဆောင်မဲ့ဥပဒေမရှိသေးဘူးအဲ့ဒီဥပဒေဆောင်ရွက်ဖို့အတွက်ကနံပါတ်1လိုအပ်နေတာကငြိမ်းချမ်းရေးဒကမာကြီးဒေါ်အောင်ဆန်းစုကြည်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးပါပဲအဲ့ဒီငြိမ်းချမ်းရေးမရအောင်အဖက်ဖက်ကပေါ့နော်ပုဂ္ဂိုလ်အဖွဲ့အစည်းတော်တော်များများပေါ့လေအားလုံးလည်းသိပြီးသားဖြစ်ပါတယ်ဝိုင်းဝန်းပြီးတော့တောက်ရှက်ဖြည့်စည်းနေတာဟာတကယ်တော့တိုင်းပြည်ရဲ့အနာဂတ်အတွက်ပေါ့ဒီမြန်မာဥစဉ်ကတော့ပြောချင်တာကမြန်မာနိုင်ငံမှာရှိတဲ့ကိုယ်ွယ်ယုံကြည်နေတဲ့တကယ်အတန်ဖိုးရှိတဲ့ဗုဒ္ဓသာသနာရေးရည်ကောမြန်မာလူမျိုးတွေကတကယ်ဆုံးရှုံးပြက်ပြားပျောက်ပွေသွားနိုင်တဲ့အဆင့်ထိအောင်အန္တရာယ်ကြီးပါတယ်လို့ဒါကြောင့်မို့အားလုံးဒီညီညွတ်ရေးကိုဦးစားပေးပြီးတော့ဆောင်ရွက်နိုင်ကြဖို့ဦးစဉ်ကမြစ်တက်ရက်ခံတာ
တယ်မှာပြအခုလိုမျိုးဘာသာရေးအပေါ်အခြေခံပြီးတော့ရုပ်ဆိုးတဲ့ဖြစ်ရပ်တွေမှာယဟန်တန်ဃာတွေပါဝင်ပတ်သက်နေတာကိုတားဆီးနိုင်ရေးအတွက်ဒီဖုံဖုံတို့လိုမျိုးအသက်အရွယ်အတွေ့အကြုံနဲ့ဝါရင့်ပြီးသားယဟန်တစ်ပါးအနေနဲ့ဒီတခြားယဟန်တွေကိုဘယ်လိုများသတိပေးမိန့်ကြားချင်ပါသလဲဖေဟာ
တန်ဃာဆိုတာဖျားရှင်ရဲ့အဆုံးအမတိုင်းကြင်ကြံအားထုတ်နေပါတန်ဃာသင်္ကန်းပတ်ထားတဲ့တန်ဃာဖြစ်တာမဟုတ်ဘူးဖျားရှင်ရဲ့အဆုံးအမကိုသိအောင်လုပ်ရမယ်သိတဲ့အတိုင်းကျင့်ရမယ်ကျင့်တဲ့အတိုင်းဆောင်ထမ်းနိုင်အောင်ဆိုတော့ဖျားရှင်ရဲ့အဆုံးအမကိုသာဝရဆောင်ကျင်းနိုင်သူမှတန်ဃာဖြစ်တယ်။ယဟန်များကအလုံးယဟန်တို့ရဲ့ခြင်းဝတ်သိက္ခာအတိုင်းစောင့်ထိန်ပြီးတော့လူတွေကိုရှေ့ဆောင်လမ်းပြအနေနဲ့သင်ကျေတဲ့သီလနော်ခိုင်မာတဲ့တမာရီတွေနဲ့ထွက်မြက်တဲ့ပညာပေါ့။ပညာဆိုတဲ့နေရာမှာသဘောထားကြည့်ခြင်းအမြင်ကျေခြင်းကျိုးဆောင်နိုင်ခြင်းပေါ့။အဲ့ဒီ၃ပါးအကျိုးဆောင်ပြီးတော့မိမိကိုယ်ကိုမိမိတကယ်ပညာတတ်အကျိုးဆောင်နိုင်တဲ့ပုဂ္ဂိုလ်လို့ယုံကြည်ကြတယ်ဆိုရင်ငြိမ်းချမ်းချမ်းနဲ့ဘိုင်းပြည်ကိုအကျိုးပြုနိုင်တဲ့လုပ်ငန်းတွေဝိုင်းပြီးလောက်ကြပါအခုလို့ငင်းခုံပြောဆိုနေကြမယ်အစားပေါ့နော်အခုဥသိန်းတွေကိုလည်းဥသိန်းကသတိပေးနေတာပေါ့နော်ဟိုတယောက်နဲ့တယောက်အပြန်လန်းအပြစ်တွေပြောဆိုပြီးတော့လူတွေလူပဲရံဖြစ်နေကြမယ်ဆိုရင်ယဟန်တွေကလူတွေလိုလုပ်နေလူတွေကလုပ်เสียအလုပ်ကဒီတဲ့ဆိုးွားသွားဖို့ရှိတယ်လी
ဟို
ယဟန်များယဟန်ကိစ္စကိုကြောင်ရောင်မမဆောင်ရွက်ရင်းနဲ့နိုင်ငံနဲ့လူမျိုးဘာသာသာသနာရဲ့အကျိုးကိုတဲ့မှဆိုဆောင်ရွက်နိုင်ကြရင်ပို့ပြီးပြင့်တော်ပါတယ်လို့အားလုံးကလည်းမြစ်တရက်ခိုင်ပါတယ
်ဗုဒ္ဓဘာသာနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကလူအများစုကဒါဖုံဖုံလည်းသိတဲ့အတိုင်းပဲဒီယဟန်တန်ဃာရဲ့စကားဆိုလို့ရှိရင်အမြဲယုံကြည်တဲ့နာခံဖို့လိုက်နာဖို့ကြိုးစားကြပါတယ်ဗျာအဲ့တော့သူတို့နာခံဖို့ကြိုးစားမိတဲ့ယဟန်ရဲ့စကားဟာတကယ်လို့များဖျားဟောနဲ့လွဲနေရင်မှားနေရင်လူတို့မှာတော်တော်လေးကိုနစ်နာပါတယ်ဗျာအဲ့တော့ဒီလူတို့အနေနဲ့လည်းဒီယဟန်တန်ဃာရဲ့တရားကိုနားတဲ့အခါမှာဘလို့စိတ်ထားမျိုးနဲ့နားတဲ့တယ်လဲဆိုတာလေးလည်းမင်ကြပေးပါဗျာ
။ရသော်ဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်ကသူဟာအလုံးစုံပြီးရဲ့ဘုရားဖြစ်တယ်။သူပြောတဲ့စကားကိုတောင်မှသူပြောတာဆိုပြီးမယုံလိုက်ပါနဲ့ဆိုတဲ့စကားရှိပါတယ်။အဲ့တော့အားလုံးနားထောင်ကြတဲ့ပုဂ္ဂိုလ်တွေကအကောင်းဆုံးအကြောင်းအကျိုးအမှားအမှန်ကိုဝေဖန်စီစစ်နိုင်အောင်ပုဂ္ဂိုလ်တစ်ဦးတစ်ယောက်တည်းကိုပုဂ္ဂိုလ်စွဲနဲ့ယုံကြည်ချက်ထားကြမယ်အစားအမေမိယုံကြည်ရတဲ့လူကပြောတာပဲဆိုတဲ့စကားကိုတောင်မှကျိုးရှိမရှိဤမှန်ဤမမှန်ဤအဲ့တော့အခြေခံအဖြစ်ပြောရင်အဲ့ဒီပုဂ္ဂိုလ်ရဲ့အဆုံးအမကြောင့်လောဘဒေါသမောဟတွေအားကြီးလာမယ်ဆိုရင်အဲ့ဒါလွဲမားတဲ့လမ်းစဉ်ပဲလွဲမားတဲ့အဆုံးအမပဲအဲ့တော့လောဘဒေါသမောဟငြိမ်းပြီးတော့အကျိုးဆောင်နိုင်တဲ့မေတ္တာတရားတွေကရုဏာတရားတွေမုဒိတာတရားတွေဥပေက္ခတရားတွေတိုးပွားပြီးတော့ကိလေသာငြိမ်းအေးစေတဲ့ချမ်းသာစေတဲ့အဆုံးအမမျိုးမှသာလျှင်ဘုရားရှင်ရဲ့အဆုံးအမအစစ်မှန်အမိတို့အတွက်တကယ်အကျိုးရှိတဲ့အဖြစ်မှအဲ့တော့ကို့အတွက်တကယ်အကျိုးရှိမရှိတကယ်စီစစ်ပြီးမှယုံကြည်လက်ခံကြဖို့မြတ်စွာဘုရားကိုတော်တိုင်မိန့်ထားပြီးသားဖြစ်ပါတယ်ပုဂ္ဂိုလ်ဆွဲဆရာဆွဲဂိုင်းဆွဲကနာဆွဲနဲ့အစောတလင်မလုကြဖို့နဲ့တစ်ဖက်သားယုံကြည်မှုမထားကြဖို့ဒါလေးကအရေးကြီးပါတယ်
တင်ပါဗျာကျေးဇူးများကြီးတင်ပါတယ်ဗျာဥတင်ပါတယ်ဗျာနော
်ကောင်းပြီကောင်း